မြောက်ရီမြို့မှာတိုက်ပွဲဖြစ်လို့ယာယီပိတ်ထားခဲ့ရတဲ့မြောက်ရီမဲဆောက်အမှတ်၁တံတားကိုတော့ဒီကနေ့ဧပြီလ28ရက်နေ့မှာမြန်မာနိုင်ငံဘက်ကပြန်ပြီးတော့ဖွင့်ပေးလိုက်ပါတယ်တိုက်ပွဲတွေကြောင့်ဒီထိုင်းနိုင်ငံမဲဆောက်မြို့ဘက်ကိုလာရောက်ခိုးလုံခဲ့တဲ့သူတွေနေရပြန်ဖို့လုပ်နေကြတဲ့အကြောင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်မဲအေးမာကထိုင်းနယ်စပ်ကနေသတင်းပေးပို့ထားပါတယ်ရှင
်မြောက်ရီမြို့မှာဧပြီလ23ရက်နေ့ကလေးကမြန်မာဘက်ကပိတ်ထားတဲ့မဲဆောက်မြောက်ရီချစ်ကြည်တံတားတစ်ကိုဒီကနေ့ဧပြီလ28ရက်နေ့မှာပြန်ဖွင့်ပေးလိုက်တာဖြစ်ပါတယ်ဒီကနေ့စနေနေ့မနေ့စေနာရီခွဲလောက်ကစပြီးမြန်မာဘက်ကပြန်ဝင်ခွင့်ပြုလိုက်ခဲ့ပြီးတဲ့နောက်မြောက်ရီမြို့ကိုပြန်သွားသူယာကနန်းနဲ့ရှိနေပါတယ်။နေဆက်ဖြတ်တန်းခွင့်အနည်းဆုံး9ရက်လက်မှတ်ရှိထားပေမဲ့9ရက်ကျော်တဲ့အထိထိုင်းဘက်မှာနေထိုင်နေကြသူတွေကိုတော့ထိုင်းဘက်ကိုရက်လွန်ကြေးပေးရတယ်ဆိုပြီးပြန်သွားသူတယောက်ကပြောပြပါတယ်
ဒီမနေ့မနက်စနေလောက်ကမှပြန်ဖွင့်တာအဲတန်ကြီးကတရက်ကိုဘတ်တရာပေးရတဲ့အမြ3ရက်ကနေ9ရက်အထိဆိုလို့ရှိရင်တော့ဘတ်200လောက်ပေးရတယ်ပေါ့နော်9ရက်ကနေကျော်သွားရင်တော့ဘတ်900လောက်ရချင်းဒီပေါ်မူတည်ပေးရဗမာဘက်ကိုရောက်သွားရင်တော့ဗမာဘက်ကတော့မပေးရဘူးခင်ဗျတန်ကြီးဗမာဘက်ကတန်ကြီးမပေးရဘူး
တိုက်ပွဲတွေပြင်းထန်ခဲ့ပြီးတဲ့နောက်ထိုင်းမြန်မာနယ်စပ်ချစ်ချေတရားတစ်ကိုမြန်မာဘက်ကပိတ်ထားခဲ့ပေမဲ့ထိုင်းဘက်ကတော့နယ်စပ်ဂိတ်ကိုတောက်လျှောက်ဖွင့်ပေးထားတာဖြစ်ပါတယ်မဲဆောက်ကိုနေချင်းပြန်သွားလာလုံလောက်ကန်နေသူတွေဟာမြန်မာနိုင်ငံဘက်ကိုပြန်သွားပြီးရင်မဲဆောက်ဘက်ပြန်မလာနိုင်မှာစိုးရိမ်တာကြောင့်ပြန်မသွားကြသူတွေလည်းရှိနေတာပါ။ဟ
ိုဘက်ကိုပြန်ပြီးသွားလို့ရှင်ပေါ့နော်။ဟိုဘက်ကနေပြီးတော့ဒီမဲဆောက်ဘက်ကိုပြန်ဝင်လာဖို့အတွက်အဆင်မပြေတာကြောင့်မလို့မပြန်ကြတာပါ။မြန်မာဘက်ကဘာကြောင့်ဒီလိုဖြစ်လဲဆိုတော့သူတို့ဘက်ကပြောတာပေါ့နော်။ဟို9ရက်နဲ့14ရက်အတွက်ထုတ်ပြီးတဲ့စရွက်အစိမ်းကြီးကုန်သွားလို့ဒီစားတွေပြတ်တောက်သွားတဲ့အတွက်လို့ဆိုပြီးတော့ပိတ်ထားတာ။အဲ့လိုကြောင်းပြပြောတော့ပိတ်ထားတ
ာ။မြောက်ရီမြို့မှာပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းစစ်တပ်နဲ့ KNLAP ဒီရဲ့ပူးပေါင်းတပ်တွေကြားတိုက်ပွဲတွေဖြစ်ပွားခဲ့လို့မြောက်ရီမြို့ကထောင်ထဲချပြီးစစ်ဘေးလွတ်အောင်မြောက်ရီမဲဆောက်ဂရာတစ်ကနေထိုင်းနိုင်ငံမဲဆောက်မြို့ဘက်ကိုသွားရောက်ခဲ့ကြတာဖြစ်ပါတယ်ရှင်။